လျှံနိုင်ငံမြို့တော်ထရီပိုလီကိုတည်ယူနိုင်ရေးအတွက်စစ်တပ်တမှုဘိုချုပ်ကြီးခါလီဖာဟက်တာရဲ့တစ္ဆာကန်တပ်ဖွဲ့တွေဆက်ပြီးထိုးစစ်ဆင်နေချိန်မှာပဲအရက်သားရင်းနဲ့ဒဏ်ရာရသူတွေကိုကယ်ထုတ်နိုင်ရေးမြို့တော်အစွန်ပိုင်းမှာနှစ်နာရီကြာအပြည့်ခတ်ရက်ဆက်ပြီးကုလသမဂ္ဂဘက်ကအရေးပေါ်ပန်ကြားချက်ထုတ်ပြန်ထားပါတယ်။ကုလသမဂ္ဂထောက်ခံထားတဲ့လိဗျာဝန်ကြီးချုပ်ဖာယ အနေအထားရှိနေပေမဲ့လည်းဝန်ကြီးချုပ်ဆာရက်ရှ်ကတော့အစိုးရတပ်ဖွဲ့တွေကဟန်တားနိုင်ရေးပြင်ဆင်ထားတယ်လို့ပြောပါတယ်။လီဗျာနိုင်ငံတွင်းကကုလသမဂ္ဂမစ်ရှင်ကတော့ဒေသရင်းမှာလူသားချင်းစာနာမှုအဖြစ်နှစ်နာရီကြာအဖြစ်ခန့်ရက်စဲရေးကိုဖက်ပေါင်းဆောင်ကလေးစားလိုက်နာကြဖို့ပန်ကြားထားပါပဲ။ဗိုလ်ချုပ်ကြီးဟက်တာရဲ့တပ်ဖွဲ့တွေကမြို့တော်ထရီပိုလီထဲကိုဝင်ရောက်လာပြီးနိုင်ငံတကာလေဆိပ်ကိုပိတ်ပြီးအဆောက်အုံတွေနဲ့လင်းရင်ပြေးလမ်းတွေမှာနေရာယူထားတဲ့ရုပ်တံကိုလည်းအာရပ်မီဒီယာကထုတ်လွှင့်သွားပါတယ်။အခက်အခဲအတားအဆီးပရှိထင်းချုပ်လိုက်နိုင်ပုံနဲ့ရပါတယ်မြို့တော်တဲကခါလက်အယ်ဖာဂန်ရဲ့အရက်ကိုဗိုလ်ချုပ်ကြီးဟပ်တာရဲ့တပ်ဖွဲ့တွေဝင်ရောက်နေပြီလို့ Sorry by El Arabia ရုပ်သံကပြောဆိုပါတယ် VOA အနေနဲ့တော့တိကျအတည်ပြုချက်မရသေးပါဘူးရှင်